လွန်ခဲ့တဲ့နှစ်အနည်းငယ်အထိနိုင်ငံတကာအကြမ်းဖက်သမားတွေရဲ့ဗဟိုချက်ဒေသလိုတင်စားခေါ်ဝေါ်ကြတဲ့ပါကစ္စတန်အနောက်မြောက်ဘက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဒေသမှာပထမဦးဆုံးသောဒေသဆိုင်ရာရွေးကောက်ပွဲကိုပါကစ္စတန်နိုင်ငံကစနေနေ့မှာကျင်းပခဲ့ပါတယ်။ဗဟိုအစိုးရကတိုက်ရိုက်ကင်တွယ်အုပ်ချုပ်တဲ့လူမျိုးစုဒေသခေါ်တဲ့ဖာတာဒေသကခရိုင်ခုနှစ်ခုမှာရွေးကောက်ပွဲတွေကျင်းပခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ဒီရွေးကောက်ပွဲတွေဟာဒေသတွင်းနဲ့ကမ္ဘာကပါကြိုးပမ်းနေတဲ့အာဖဂန်ငြိမ်းချမ်းရေးရရှိဖို့အတွက်ရောအစွန်းရောက်မှုကိုတံပြန်ရမှာအထောက်ကူဖြစ်လာစေဖို့ပါကစ္စတန်အစိုးရရဲ့လှုပ်ဆောင်မှုဖြစ်တယ်လို့ဆိုပါတယ်။ရွေးကောက်ပွဲမှာမဲပေးဖို့အမှတ်ပုံတင်သူပေါင်း 2.8 သန်းရှိပြီးခိုင်ဘာခါတွန်ခွာပြည်နယ်လွတ်တော်ဒဲကအမှတ်16နေရာအတွက်ကိုယ်စားလှယ်ပေါင်း285ဦးတဲကရွေးချယ်ကြတာဖြစ်ပါတယ်။